ရန်ကုန်တက္ကသိုလ်နယ်မြေအတွင်းမှာဆန္ဒပြကျောင်းသားကျောင်းသူတွေကိုစစ်တပ်ကပြစ်ခတ်တပ်ဖြတ်ခဲ့တဲ့7ဂျူလိုင်နေ့ဟာဒီကနေ့မှာအနှစ်60ပြည့်ခဲ့ပါပြီ။အဲ့ဒီနေ့မှာဖြစ်ပျက်ခဲ့တဲ့အတွေ့အကြုံတွေကိုနှစ်ပေါင်း60ကြာလာချိန်အထိမမေ့နိုင်သူတွေရှိတယ်လို့ဒီနေ့ကနေ့ခေတ်ကျောင်းသားလူငယ်တွေဟာလည်း7ဂျူလိုင်အထိမှညမနိုင်ငံနေရာတော်တော်များများမှာလျှက်တပြတ်ဆန္ဒပ
ကင်ဆွဲကြဆိုတဲ့စာတန်းကိုကင်ဆောင်ပြီးလျှက်တပြက်ဆန္ဒပြခဲ့ကြပါတယ်7 July မှာတပ်ဖြတ်ခံရတဲ့ကျောင်းသားတွေနဲ့ຫນွေဥတော်လိုင်းရေးအတွင်မတရားဖမ်းဆီးခံထားရတဲ့ကျောင်းသားလူငယ်တွေအတွက်ဆန္ဒပြတာလို့ဆန္ဒပြပွဲမှာပါဝင်တဲ့တကတာများရန်ကုန်ကအဖွဲ့ဝင်ကိုရဲညီညီထက်က VOA ကိုပြောပြပါတယ
်။ဆရာကြီးတင်ကိုရောင်းပြောခဲ့သလိုပဲကျွန်တော်ကျောင်းသားသမဂ္ဂရေးရနေပြီးတော့ကျောင်းသားသမဂ္ဂရေးအဆောက်အုံကိုဖြိုချလို့ပဲရမယ်။ကျွန်တော်သမဂ္ဂရေးစိတ်ကိုဘယ်သူမှလာရောက်ဖြိုပြီးတော့ချလို့ရမယ်မဟုတ်ဘူးဆိုတဲ့ပုံစံမျိုးပါ။ကျွန်တော်အဲ့လိုစဉ်းမြင်နေပြီးတော့ကျွန်တော်ဒီဟိုမျိုးတို့လိုက်မှဆိုလေကျွန်တော်ရဲ့ဒီကျောင်းသားကောင်းဆောင်တွေရှိခဲ့ကျောင်းသားတွေရှိခဲ့သူတို့တွေမတရားဖမ်းခံထားတဲ့တွေ့ရှိတယ်။အဲ့လိုတွေအတွက်နဲ့ကျွန်တော်ကရည်တည်ပြီးထွက်ခဲ့တာလည်းဖြစ်ပါတယ
်။ဒီကနေ့ကြာရောက်တဲ့7 July နေ့မှာလဲရန်ကုန်မုံရွာရင်းမပင်ဆလင်းကြီးကဏီအရတော်ကလေးဖားကန့်နဲ့လောင်းလုံစတဲ့ဒေသတော်တော်များများမှာတက်ကြွလှုပ်ရှားသူတွေဟာခြိတက်ဆန္ဒပြခဲ့ကြပါတယ်။ဇူလိုင်လ9ရက်နေ့မှာတက္ကသိုလ်နယ်မြေထဲမှာတနက်နဲ့ပြစ်ခတ်ခံရလို့အသက်ဆုံးခဲ့ရတဲ့ကျောင်းသားလူငယ်တွေရှိတယ်လို့ဇူလိုင်လ10ရက်နေ့မှာတော့အာနာသိန်းစစ်တပ်ကကျောင်းသားတမကအဆောက်အဦကိုဘုံဖောက်ပြီးတော့ဖြိုခွဲခဲ့ပါတယ်။ဒီလိုမျိုးသွေးပြက်ခြောက်ခြားစရာဖြစ်ရဟာအနှစ်60ကြာလာခဲ့ပေမဲ့လို့အဲ့ဒီနေ့ကမြင်ကွင်းတွေကိုဒီကနေ့အထိပြန်ပြီးအမှတ်ရနေပါတယ်လို့ရန်ကုန်တက္ကသိုလ်ကျောင်းသားဟောင်းတူကပြောပြပါတယ
်။အကယ်လို့ကမိုင်းလေးဆောင်ကြီးမှာရှိတယ်။တနက်နေ့ဖြစ်တာပေါ့။ညနေ 9:50 ဖြစ်တာတိလား။ပထမတိပြေလုံးကတော့လူမထီဘူးပေါ့တိလား။မိုင်းလေးဆောင်အလေဘလော့ကိုသူကချိန်ပြီးပြစ်တာပေါ့။ဒုတိယတစ်ချိန်ဖြစ်တဲ့ခါကျတော့မှလူတွေကိုထီအောင်ဖြစ်တာ။ဟုတ်အရေလိုလေအိုက်ပါဆောင်းပေးမှာပေါ့မှောက်ရတာလေးနေတာပေါ့ပြစ်တာလေးညိသွားတော့မှဆောင်းလေးကိုပြေးဝင်အဲပြေးဝင်တော့အဆောင်ပြဲပုတ်မှာကျောင်းသားတယောက်ကသူ့အင်းကြီးကိုချက်ပြီးတော့သူ့ရင်းနဲ့စာရေးနေတွေ့နောက်အဆောင်ရှိမှလည်းပဲသေနေတဲ့အတူတူအများကြီးရှိ
စစ်တပ်ကနေလက်နက်နဲ့အကြမ်းဖက်ပစ်ခတ်လို့ကျောင်းသားတွေအသက်ဆုံးခဲ့ရတာကိုသူကိုယ်တိုင်မျက်မြင်တွေ့ခဲ့ရတဲ့အကြောင်းကိုလည်းအခုလိုပြောပြပါတယ
်အဲမန်လေးဆောင်မှာပစ်ခတ်တော့ဟုတ်ဆိုပြလိုက်ငြိမ်သွားတယ်ငြိမ်သွားတဲ့အချိန်မှာအငယ်ရှိရသူကအမြန်ထလိုက်ခေါင်းကိုတဲ့တဲ့ချိန်ပြီးပြေးသွားတယ်အဲတော့အငယ်ပြစ်ချာမခံရအောင်ဆိုပြီးတော့လုံးဝငြိမ်သွားမှတွားသွားပြီးတော့နောက်ပြေးမန်းလေးဆောင်နောက်ပြေးတော့ဝင်ရတယ်ဒါကြီးကတော့ဒုရစီမျက်စီလေးမြည်နေလုံးပဲပေါ့ကွာ
2021ခုနှစ်ဆရာနာတိန်းတဲ့ကာလမတိုင်ခင်အချိန်အထိနှစ်စဉ်ဇူလိုင်လ9ရက်နေ့ရောက်တိုင်းရန်ကုန်တက္ကသိုလ်တွေကတမကမြက်ခင်းပြင်ထက်မှာအောင်းမေပွဲအခမ်းအနားကိုကျောင်းသားလူငယ်တွေကဥဆောင်ကျင်းပခဲ့ကြပါတယ်။အခုလိုမြန်မာနိုင်ငံမှာဆရာနာတင်ထားတဲ့ကာလမှာကျောင်းသားလူငယ်တွေအပြင်ပြည်သူလူထုတရလုံးကလည်းဆရာနာရှင်ရဲ့လောက်ရကိုသိရှိနေပြီဖြစ်လို့ဒီအရေးတော်ပုံဟာမကြခင်အချိန်တစ်ခုမှာအောင်းပွဲရနိုင်မှုမျှော်လင့်ပါတယ်လို့လူပောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌလည်းဖြစ်88မျိုးဆက်ဦးအောင်မိုးစောကအခုလိုပြောပြပါဗျာ။အဲ
ဒီတော့ကျောင်းသားလူကကနေ့ဗမာပြည်မှာဖက်ဆစ်စနစ်ဗမာပြည်မှာဆက်အာဏာရှင်စနစ်အမြင့်တွယ်ပြီးဆိုတာကိုသူတို့အသက်တွေသူတို့ချွေးတွေသူတို့ထောင်ကြခံတန်းကြခံပြီးတော့ဒီဖက်ဆစ်စနစ်ကိုတည်တည်ချာချာကိုဟိုတိတိကျကျမိမောင်းထိုးပြခဲ့တာဖြစ်တယ်လို့ပြောချင်ပါတယ်ဗျ1962ကဒီကျောင်းသားတွေမိမောင်းထိုးပြတဲ့ဒီဖက်ဆစ်စနစ်ဟာကနေ့အချိန်နေမှာဆိုပို့ပြီးတော့ပြပြင်ပြင်ဒီအစွဲတော်ထွက်လာတဲ့အခြေအနေမှာရှိရဲသို့တော်လည်းကျောင်းသားတွေက1962ကစပြီး1980ကျော်ကာလတွေမှာရော1980ကျော်ကာလတွေမှာရောဂဏိအနေထားမှာရောဒီပက်ဆစ်စစ်အာဏာရှင်တွေကိုကျွန်တော်တို့တိုင်းပြည်ကမောင်းထုတ်ပြရမယ်ဒီနိုင်ငံရေးဝန်ဝိုင်းတွေကနေပြီးတော့ဖယ်ထုတ်ပြရမယ်ဆိုတဲ့အခြေခံနဲ့ဂဏိအခြေအနေတိအပြည်သူတွေကိုဒုက္ခပေးနေတဲ့စစ်အုပ်စုကိုစစ်အာဏာရှင်ကိုသူတို့ဘဝတွေသူတို့အသက်တွေကိုရင်းပြီးတော့ကနေ့ချင်းဒီမောင်းထုတ်နိုင်ကိုကြိုးစားနေလို့ဖြစ်တယ်
။ KSS အာနာရှင်စနစ်ကိုတော်လှန်ခဲ့ကြတဲ့ចောင်းသားចောင်းသူတွေကိုဒီကနေ့ချင်းထိမမေ့မလျော့ဘဲနဲ့အထိမ့်မဲ့ပွဲတွေနှစ်စဉ်ကျင်းပခဲ့ကြပါတယ်။ရန်ကုန်အမေရိကန်တပ်ရုံးကလည်း1962ခုနှစ်ဇူလိုင်လ9ရက်နေ့မှာအသက်ပေးခဲ့ကြသူတွေနဲ့2021ခုနှစ် မြန်မာနိုင်ငံမှာဆက်အနာတင်ခဲ့တဲ့ဖေဖော်ဝါရီလကနေစလို့ဒီမိုကရေစီကိုခုခံကာကွယ်ရင်းနဲ့အသက်ပေးခဲ့ကြတဲ့လူထောင်ချီကိုဂုဏ်ပြုကြောင်းထုတ်ပြန်ခဲ့ပါတယ်။ဒါ့အပြင်လူတိုင်းအလှမ်းမီတဲ့ပညာရေးနဲ့ကိုယ့်ရဲ့လူ့အခွင့်အရေးအခြေခံကြတဲ့လွတ်လပ်ခွင့်တွေကိုကျင့်သုံးပိုင်ခွင့်ခံစားပိုင်ခွင့်ရှိတယ်ဆိုတာကိုလည်းဖော်ပြထားပါတယ်ရှင်။